တရကီနိုင်ငံမှာဒီ၃ရက်ခရီးစဉ်နဲ့ရောက်နေတဲ့ပုရဟမင်းကြီးဖရန်စစ်ရဲ့ခရီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာ Orthodox Christian တို့ရဲ့ခေါင်းဆောင်ဖုန်းတော်ကြီး Bartholomew ဦးဆောင်တဲ့ဝိပုဝဲကိုတက်ရောက်ခဲ့ပါတယ်။ Istanbul မြို့တော်မှာရှိတဲ့ St. George Orthodox ဝိပုကျောင်းကဝိပုဝဲအပြီးမှာတော့ဘာသာရေးခေါင်းဆောင်ကြီးနှစ်ပါးကအရှိလေပိုင်းမှာခရီးရန်တွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကိုရပ်ဆိုင်းမှုနဲ့ဒေသရင်းငြိမ်းချမ်းရေးတရားမျှတရေးတို့အတွက်ကိုမွတ်စလင်တွေနဲ့ခရီးရန်ဒီခံမှာခရီးရန်တွေအတူတွဲဆောင်ရွက်ကြဖို့အတွက်အကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်လူတဦးတယောက်တိုင်းရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုလေးစားပြီးတော့တရားမျှတမှုငြိမ်းချမ်းမှုတို့အတွက်ကိုမွတ်စလင်တွေနဲ့ခရီးရန်တွေကဘုံတံမိုးတွေစစ်မှန်တဲ့သဘောထားတွေရှေ့ရှုပြီးတော့အတူတွဲဆောင်ရွက်ကြပါလို့ကြေညာချက်ထဲမှာပုပ်ယဟန်မင်းကြီးဖရန်စစ်နဲ့ Orthodox အသင်းတော်ရဲ့ခေါင်းဆောင်ကြီးဘတ်တိုလိုမျိုးတို့ကတိုက်တွန်းထားပါတယ်ပုပ်ယဟန်မင်းကြီးဖရန်စစ်ဟာမတူညီတဲ့ဘာသာရေးခေါင်းဆောင်တွေကြားမှာခိုင်မာတဲ့ရင်းနှီးမှုပုံမရရှိနိုင်ဖို့နဲ့အရှိလေပိုင်းမှာခရီးရန်တွေတခြားဘာသာဝင်လူနည်းစုတွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်စေဖို့အတွက်တူရကီနိုင်ငံကိုခရီးထွက်လာရောက်နေတာဖြစ်ပါတယ်။စနေနေ့တုန်းကလည်းဒီအပြာရောင်ဗလီကြီးမှာအစ္စလမ်ဘာသာရေးခေါင်းဆောင်ကြီးရာမီယာရန်ဦးဆောင်ဝိပုဝဲကိုပုပ်ယဟန်မင်းကြီးတက်ရောက်ခဲ့ပါတယ်ရှင်။